နှစ်ပေါင်းများစွာပြိပက်ကတွေနဲ့ဖိစီးနှိပ်စက်မှုခံရတဲ့မြန်မာနိုင်ငံသားတွေငြိမ်းချမ်းမှုရရှိဖို့အတွက်ပိုဟမ်မန်ကြီးဖရန်စစ်ကတနင်္လာနေ့စိန့်ပီတာရှင်တင်မှာပြုလုပ်တဲ့စူဝေးဆူတောင်းပွဲမှာထပ်ပြီးတော့ဆူတောင်းပေးခဲ့ပါတယ
်။ To once again implore the gift of peace on Myanmar.
မကြာခင်တည်းကမြန်မာနိုင်ငံရင်ဆိုင်နေတဲ့အခက်အခဲတွေနဲ့အတူပြည်သူတွေဆွဆွဝါဝါခံစားနေရတာတွေတတ်တာစေဖို့အတွက်ဖရဲသခင်ကငြိမ်းချမ်းရေးလက်ဆောင်ပေးဖို့ပိုဟမ်မင်းကြီးကဆူတောင်းပေးခဲ့တာဖြစ်ပါတယ်။ဒါပြန်မြန်မာနိုင်ငံမှာမှီတဲ့နေထိုင်ကြသူတွေအနေနဲ့ဆိုးရတဲ့ခံစားမှုတွေ၊တေဆုံးအောင်မှုတွေကြောင့်မျက်ရည်မစင်နိုင်ဖြစ်နေကြပေမဲ့ငြိမ်းချမ်းတာယာမှုရှိလာစေဖို့အတူလက်တွဲပြီးအခက်အခဲတွေအတူတကွကျော်ဖြတ်နိုင်အောင်ပူးပေါင်းဆောင်ရွက်နိုင်အောင်လည်းဆူတောင်းပေးခဲ့တာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလရဲ့စစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးအခု6လတည်းရောက်လာခြင်းအထိစစ်အာဏာရှင်ဆန့်ကျင်ဆန္ဒပြမှုတွေရှိနေစေဖြစ်ပြီးစစ်တပ်နဲ့ရဲရဲအကြမ်းဖက်နှိမ်နှင်းမှုကြောင့်တေဆုံးသူက1150ကျော်နေပြီလို့နိုင်ငံရေးကျင်းသားများကကြေညာဆောင်ရွက်တဲ့ AVB ကသတင်းထုတ်ပြန်ထားပါတယ်။လက်ရှိမှာစစ်ကောင်စီတပ်တွေနဲ့တန်းတန်းလက်နက်ကင်တပ်ဖွဲ့တွေဒေသခံပြည်သူစစ်ကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေနေရာအတော်များများမှာဖြစ်ပေါ်နေစေဖြစ်ပြီးမြန်မာနိုင်ငံတလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရာဆန့်ခွာထွက်ပြေးရသူက2000ကျော်ရှိနေတယ်လို့ကုလသမဂ္ဂကပြောပါတယ်။